မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇန်နဝါရီလ12ရက်လောက်ကြနေ့ညနေ6:00-9:00အစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်ကျွန်တော်အောင်လင်းဦးပါဒီနေ့နေ့နားဆင်မဲ့တင်းနေတယ်မှာတော့လူမှုကြီးကြရေးကိစ္စအတွက်ဆွေးနွေးနေတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဟီတီနဲ့အာဖရိကတိုင်နိုင်ငံတွေကိုချိုးချိုးနဲ့နဲ့တုံ့လုံပြောဆိုတဲ့ပေါ်တုံ့ပြန်မှုတွေထွက်ပေါ်လာပါတယ်။ဂျပန်နိုင်ငံချိုင်းဝန်ကြီးမြန်မာနိုင်ငံကိုရောက်နေချိန်မှာပဲရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးဂျပန်ဆိုရကအမေရိကန်ဒေါ်လာ3,000အကူအညီပေးဖို့ကြေညာပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာတင်းတွေကိုတော့နားလောင်နေတူကြေညာပေးသွားမှာပါ
။ကောင်းပါပြီရှင်။တင်းတွေပြည်နာဆင်ကြားမဲ့တင်းလွှာတွေထဲမှာတော့မြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့တယ်လို့ဝန်ခံပြောကြားခဲ့တဲ့ဟာအရေးပါတဲ့ခြေလှမ်းဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးကပြောကြားလိုက်တဲ့အကြောင်းတခါရိုဟင်ဂျာပြည်ထနာအတွက်မြန်မာနိုင်ငံအယက်တာအစိုးရအနေနဲ့လည်းဒစိမ့်တစ်ပိုင်းဖြစ်တာဝန်ရှိတယ်လို့ Amnesty International နိုင်ငံကလူငင်းချမ်းသာခွင့်အဖွဲ့ကြီးကပြောကြားလိုက်တာနဲ့အတူနားဆင်ကြရမှာက
ဘာမှမဖြစ်ဘူးတိုင်းမနာ24နာရီအကြိမ်တောင်တာချင်းရှိတဲ့အတွက်တောင်းမနာပုံမှန်အတူနဲ့တရားဆွဲတဲ့ဒီမှာဘာလို့အမေချတာအတောင်ကြီးတောင်းတာဆက်နေလဲ
ကရင်နီလူငယ်9ဦးအမှုတရားရုံးရဲ့အဆုံးဖြတ်ချက်နဲ့ပတ်သက်ပြီးကရင်အမျိုးသားပါတီဥက္ကဋ္ဌပြောသွားတာပါအပြည့်စုံကိုသတင်းနဲ့ပြီးမှနားဆင်ကြရပါမယ်ဒါရင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်အမေရိကန်သမ္မတအင်ဂျီရိုမှာလူဝင်မှုကြီးကြရေးကိစ္စအတွက်ဆွေးနွေးနေတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဟီတီနဲ့အာဖရိကတိုင်းနိုင်ငံတွေကိုချိုးချိုးနှင်းနှင်းတုံ့နှုံပြောဆိုလိုက်တဲ့ပေါ်တုံ့ပြန်မှုတွေလည်းထွက်ပေါ်လာပါတယ်မစင်တွင်နဲ့ခိုင်နိုင်တုံ့နှုံခဲ့တဲ့အတွက်ဆွေးနွေးပွဲတက်ရောက်လာတဲ့လွတ်တော်ကိုယ်စားလှယ်လည်းမြင့်တက်မိခဲ့တဲ့အထိပါဒီလိုတိုင်းပြည်တွေကလူတွေကိုအမေရိကန်ကဘာကြောင့်လက်ခံနေရမှာလဲဆိုပြီးပြောဆိုခဲ့တဲ့အကြောင်းလဲအမေရိကန်သတင်းဌာနကြီးတွေဖြစ်ကြတဲ့ Washington Post, New York Times နဲ့ CNN တို့ကစတင်ဖော်ပြခဲ့ကြတာဖြစ်ပါတယ်။နော်ဝေးလိုနိုင်ငံမျိုးတွေကဝင်ရောက်လာတဲ့သူတွေကိုပုံမလက်ခံတင်ကြောင်းလဲသမ္မတကပြောဆိုခဲ့ပါတယ်။သမ္မတရဲ့မှတ်ချက်နဲ့ပတ်သက်လို့အာဖရိကသမ္မတကစိုးရိမ်ကြောင်းလဲပြောဆိုခဲ့တာပါ။ရွှေပြောင်းအခြေချသူတွေနဲ့ပောက်ဖွာလာပြီးမတူကွဲပြားမှုတွေနဲ့ခွင့်လန်းတွေကိုတံမိုးထားတဲ့အမေရိကန်ပြည်ထောင်စုမှာဒီလိုပြောဆိုမှုမျိုးဟာအံ့အားသင့်စရာဖြစ်ရကြောင်းလဲအာဖရိကသမ္မတပြောခွင့်ရသူအက်ဘာကိုလွန်တိုက AP သတင်းဌာနကိုပြောဆိုခဲ့ပါတယ်။ဒေါ်အာဖရိကအာဏာရပါတီ ANC ကလည်းသမ္မတထရန့်ရဲ့မှတ်ချက်ဟာစော်ကားရာယောက်ျားပြောဆိုလိုက်တယ်လို့ဟေတီနိုင်ငံကလည်းအမေရိကန်တာဝန်ရှိသူတူကိုစင့်ခေါ်ပြီးရှင်းလင်းဖို့တောင်းဆိုခဲ့ပါတယ်။သမ္မတရဲ့မှတ်ချက်နဲ့ပတ်သက်လို့ VOA ပါဝင်သတင်းမီဒီယာတွေကမင်းမြန်ရမှာတော့အမေရိကန်စီးပွားရေးကိုထိခိုက်စေပြီးအကြမ်းဖက်ဝါဒီတွေတိုက်ပြည်တဲ့ဝင်လာနိုင်တဲ့အစီအစဉ်နှစ်ခုဖြစ်တဲ့ဗီဇာကန်ဆယ်မဲ့အစီအစဉ်နဲ့ဆွေမျိုးတွေတယောက်ပြီးတစ်ယောက်ဆက်ဆက်ပြီးဝင်လာမဲ့ရွှေပြောင်းဝင်ရောက်မှုကိစ္စတွေကိုကြာကြာနာနာကင်တွယ်ဖြစ်ရှင်းမဲ့လူမှုကြီးကြေးအစီအစဉ်မျိုးကသာသမ္မတအနေနဲ့လက်ခံမှာဖြစ်တဲ့အကြောင်းအင်ဂျီရိုပြောခွင့်ရရက်ရှားကကြေညာချက်ထုတ်ပြန်တုံ့ပြန်ခဲ့ပါတယ
်။အီရန်နိုင်ငံနဲ့ရရှိခဲ့တဲ့နျူကလ িয়ার တဘောတူညီချုပ်တဘောတူညီမှုစာချုပ်နောက်ပိုင်းရုပ်သိမ်းလိုက်တဲ့အရေးယူတန်းခတ်ပိတ်ဆို့မှုတွေကိုသမ္မတဒေါ်နယ်ထရမ့်ကမကြခင်မှာပြန်ပြီးတော့ချမှတ်လိုက်မယ်လို့သတင်းဌာနအတော်များများကဖော်ပြနေပါတယ်။သမ္မတထရမ့်ကကြာတာပြင်းနေနောက်မိုင်းမှာအမျိုးသားလုံခြုံရေးအဖွဲ့နဲ့တွေ့ဆုံခဲ့တာပါ။2015ခုနှစ်ကနိုင်ငံတကာအသိုင်းအဝိုင်းနဲ့ရရှိခဲ့တဲ့ JCPOA လို့ခေါ်တဲ့နျူကလ িয়ার တဘောတူညီချက်အတိုင်းအီရန်နိုင်ငံဘက်ကလိုက်နာခြင်းရှိမရှိဆိုတာကိုရက်ပေါင်း90ပြည့်တိုင်းသမ္မတထရမ့်ကလွှတ်တော်ကိုတင်ပြရတာဖြစ်ပြီးဒီကနေ့တောက်ကြနေမှာထပ်ပြီးတင်ပြဖို့ရှိနေတာပါ။ပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်း JCPOA တဘောတူညီချက်အတိုင်းအီရန်နိုင်ငံကလိုက်နာခြင်းမရှိဘူးလို့လွှတ်တော်ကိုထရမ့်ကတင်ပြခဲ့ပါတယ်။ဒါပေမဲ့လည်းအီရန်ရဲ့စွမ်းအင်လုပ်ငန်းတွေအပေါ်အမေရိကန်တို့ချမှတ်ထားခဲ့တဲ့တန်ခတ်ပိတ်ဆို့မှုတွေကိုပြန်လည်ချမှတ်တာမျိုးတော့မဟုတ်ခဲ့ပါဘူး။အီရန်အစိုးရကိုစန့်ကျင်ဆန္ဒပြသူတွေအပေါ်အခိုင်အမာထောက်ခံကြပြောဆိုနေတဲ့အမေရိကန်အစိုးရဘက်ကပြင်းထန်တဲ့လှုပ်ဆောင်ချက်တွေထွက်ပေါ်လာဖို့မျှော်လင့်နေကြတဲ့ပြည်ပအုပ်စုတွေလူ့အခွင့်အရေးအဖွဲ့တွေကသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်အပေါ်စိတ်ပြဲလက်ပြတ်ဖြစ်ခဲ့ကြပါတယ်။သမ္မတထရမ့်ဟာအီရန်နျူကလ িয়ার စာချုပ်အပေါ်ပြင်းပြင်းထန်ထန်ဝေဖန်နေသူလည်းဖြစ်ပါတယ်။သမ္မတထရမ့်ရဲ့လှုပ်ဆောင်ချက်တွေကိုအီရန်နိုင်ငံကအယုံဆဲလာလိမ့်မယ်လို့ဘာနာရေးဝန်ကြီးစတီဗ်မနိုချီကအင်ဂျီရိုသတင်းစာရှင်းလင်းပွဲမှာ VOA ကိုပြောဆိုသွားပါတယ်။
ပြည်내ငယ်လန်ဒန်မြို့တော်ကိုတွားရောက်မဲ့အစီအစဉ်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ဖျက်လိုက်ပါတယ်။ခီးစဉ်နဲ့ပတ်သက်လို့သတင်းတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအစီအစဉ်ကိုဖျက်လိုက်ကြောင်းကြာစာပေးနေတဲ့ကောင်ရန်အချိန်မတန်ခင်တွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်တာပါ။လန်ဒန်မှာအကောင်းဆုံးနေရာအကောင်းဆုံးတန်ရုံတော်ဖြစ်ကောင်းဖြစ်နိုင်တဲ့အမေရိကန်တန်ရုံကိုသမ္မတဟောင်းဘရက်အိုဘားမားလက်ထက်တုန်းကဈေးပေါ်ပေါ်နဲ့ခြောက်ယောင်ပြီးနေရာသစ်မှာဒေါ်လာ1.2 ဘီလီယံအကုန်ကျခံဆောက်လုပ်ထားတဲ့အစီအစဉ်ကိုသဘောမကျသလိုတန်ရုံတစ်ခုလည်းဖျက်ယိုးဖျက်ဖွင့်လှစ်မပေးချင်တာကြောင့်အစီအစဉ်ကိုဖျက်လိုက်တာဖြစ်တဲ့အကြောင်းလဲသမ္မတထရန့်ကပြောဆိုခဲ့ပါတယ်။ ဒါပေမဲ့တကယ်တော့အမေရိကန်တန်ယုံ website ရဲ့ဖော်ပြချက်အရတန်ယုံတင်စားလုံးမဲ့နေရာကိုအမေရိကန်ဆိုရက2008ခုနှစ်မှာဝယ်ယူခဲ့တာဖြစ်ပြီးသမ္မတဟောင်းအိုဘားမားကတော့2009ခုနှစ်ဇန်နဝါရီလကျမှတရားဝင်သမ္မတတာဝန်ယူခဲ့တာပါဖေဖော်ဝါရီလကုန်လမှာတောင်ယောက်ဖို့စီစဉ်ထားတဲ့သမ္မတထရန့်ရဲ့အလုပ်သဘောခီးစဉ်အတွင်းမှာတော့အမေရိကန်တန်ယုံတစ်ကိုဖွင့်လှစ်ပေးဖို့မျှော်လင့်ထားသလိုဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့လည်းတွေ့ဆုံမှုရှိပေမဲ့ရက်တိကျကြေညာခဲ့တာမျိုးတော့မရှိပါဘူးဗြိတိန်နိုင်ငံကဒီနေ့မှာတော့သမ္မတထရန့်ရဲ့ခီးစဉ်ဟာနိုင်ငံတော်ခီးစဉ်ဖြစ်ကနေအလုပ်သဘောခီးစဉ်ဖြစ်အဆင့်လျှော့ချထားတဲ့အတွက်ဘီယင်မာကြီးနဲ့လည်းတွေ့ဆုံနိုင်မှာမဟုတ်သလိုတခန့်တနားနဲ့အထူးခွင့်ရခံစားရမှာမဟုတ်တာကြောင့်မချေမနှက်ဖြစ်နေတာလို့ဖော်ပြနေကြပါတယ်
နျူကလ িয়ার လက်နက်ပြစ်လွတ်တဲ့ပိုကြီးတဲ့ခလုတ်တွေသူတို့ဇပွဲတွေပေါ်မှာရှိတယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းတို့အပြန်အလှန်ညှင်းခုန်ခဲ့ကြပေမဲ့လည်းကင်ဂျုံအွန်းနဲ့တိတ်ကိုကမ္ဘောနဲ့ဆက်ဆံရင်ရှိပါတယ်လို့သမ္မတဒေါ်နယ်ထရမ့်ကမနေ့ကြတာပရင်းနေမှာပြောဆိုလိုက်ပါတယ်လူတွေအံ့ဩသွားစေနိုင်တဲ့လူမျိုးတွေနဲ့ကမ္ဘောနဲ့ဆက်ဆံရေးမျိုးတွေသူ့မှာရှိတယ်လို့သမ္မတထရမ့်က The Wall Street Journal သတင်းဌာနနဲ့ကြတာပရင်းနေ့တွေ့ဆုံမေးမြန်းခါမှာပြောဆိုသွားတာပါကင်ဂျုံအွန်းနဲ့စကားပြောဆိုခဲ့သလားဆိုတဲ့မေးခွန်းကိုတော့မှတ်ချက်ပေးဖို့ညင်းဆိုသွားပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကိုအရပ်ပူပြီးဝါနေတဲ့လူဆိုးတယောက်ဆိုပြီးတော့ထရမ့်ကအရင်ကပြောဆိုဖို့လိုမြောက်ကိုရီးယားရဲ့ဒုံးကျည်တွေစမ်းသပ်ပြလို့နေတဲ့လို့ရအတွက်ကြောင့်လဲကောင်းဆောင်ကင်ကို Little Rocket Man ဒုံးကျည်လူပုကလေးဆိုပြီးတော့လောင်ပြောင်ခေါ်ဆိုခဲ့တာပါကင်ဂျုံအွန်းကလည်းသမ္မတထရမ့်ကိုစိတ်ဖောက်ပြန်ပြီးတော့တငယ်ပြန်နေတဲ့သူဖြစ်တယ်လို့သူ့ကိုမိလောင်တိုက်တွန်းပြစ်မယ်ဆိုပြီးတော့ပြန်ပြီးတော့ချင်းချောက်ခဲ့တာပါပြီးခဲ့တဲ့ပုဒ်ထုံးနေ့မှာတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကိုသမ္မတဒေါ်နယ်ထရမ့်ကတယ်လီဖုန်းဆက်ပြီးတင့်တော်တဲ့အခြေအနေအချိန်အခါမျိုးမှာမြောက်ကိုရီးယားကောင်းဆောင်နဲ့တွေ့ဆုံဆွေးနွေးဖို့တကားဖွင့်ထားပါတယ်လို့ပြောဆိုခဲ့ပါတယ်
American Dan ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ 6:00 ခွဲကနေညနေ 8:00 ထိ92.7kHz 1068 ည92.19kHz 1556 နဲ့92.25kHz 1169တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် American Dan မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကိုရရှိနေတဲ့ဂျပန်နိုင်ငံဂျာယီဝန်ကြီးထာရိုခိုနိုကပြည်ကတိကြုံရတဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုယ်သဘောနဲ့ကိုယ်နေရရင်အန်ဒီယန်ကင်းကင်းပြန်နိုင်အောင်စီစဉ်မှုမြန်မာဆွေရကိုတိုက်တွန်းလိုက်သလိုဂျပန်ဆွေရကလည်းနေရပြန်ရေးစီစဉ်တွေအတွက်အမေရိကန်ဒေါ်လာ3,000,000အကူအညီပေးဖို့ကြေညာလိုက်ပါတယ်ဒီကနေ့မြန်မာနိုင်ငံကြားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာတော့နှစ်နိုင်ငံကြားကိစ္စတွေဆွေးနွေးခဲ့သလိုရခိုင်ပြည်နယ်ရေးနေရစွန့်ခွာသူတွေပြန်လည်လက်ခံနိုင်ရေးမြန်မာနိုင်ငံရဲ့ဒီမိုကရေစီချိုးဖောက်မှုတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုဆွေးနွေးခဲ့ကြောင်းလည်းမြန်မာဆွေရကသတင်းထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဂျပန်နိုင်ငံကအကူအညီပေးရေးအစီအစဉ်တွေအပြင်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကုလသမဂ္ဂတွင်ရေးမှူးချုပ်ဟောင်းကိုဖီအန်နန်ဦးဆောင်တဲ့ရခိုင်ချန်ပေးကော်မရှင်ရဲ့တိုက်တွန်းချက်တွေအရဆောင်ရွက်မဲ့အစီအစဉ်တွေကိုလည်းဆွေးနွေးခဲ့ကြတာပါဂျပန်နိုင်ငံကြားဝန်ကြီးမြန်မာနိုင်ငံမှာရောက်နေချိန်မှာပဲရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်တန်ကန်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်တွေအတွက်ဒေါ်လာ300,000အကူအညီပေးဖို့လည်းဂျပန်ဆွေးရကကြေညာပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ကြားဒုက္ခသည်တွေနေရပြန်ရေးသဘောတူညီချက်အရအမြန်ဆုံးအကောင့်ထဲပေါ်နေအောင်ရည်ရွယ်ပြီးအကူအညီပေးရမှာဖြစ်ကြောင်းဂျပန်နိုင်ငံကြားဝန်ကြီးဌာနတာဝန်ရှိသူတူဖြစ်တဲ့ရှင်နဘူးယမာကူချီကကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါဂျပန်နိုင်ငံကြားဝန်ကြီးကတော့ဒီကနေ့မှာပဲတက်မလို့ကာဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံပါတယ်မနေ့ဖန်စနေနေ့မှာတော့တကြောပြန်ပြည်ပခတ်တွေဂျုံခဲ့ရတဲ့ရခိုင်ပြည်နယ်ကိုလည်းတွားရောက်လေ့လာမှာပါ
အိန္ဒိယနိုင်ငံမှာမွေးဖွားခဲ့တဲ့ဘင်္ဂလီလူမျိုးဟာနစ်ခန်ဟာအိန္ဒိယအစိုးရကလာတလို့ထုတ်ပြန်လိုက်တဲ့နိုင်ငံသားနာမည်စာရင်းမှာသူ့နာမည်မတွေ့တဲ့အတွက်ရဲတွေလာဖမ်းမှာကိုကြောက်ပြီးနှစ်တကူနေမှာပဲကြိုးဆွဲချတေးချောင်းကြံသွားပါတယ်။ဟာနစ်ခန်ရဲ့အဖေဟာ1980ခုနှစ်မှာအိန္ဒိယအစိုးရကထုတ်ပြန်ပေးခဲ့တဲ့မဲပေးနိုင်သူများစာရင်းမှာပါတဲ့အတွက်ဟာနစ်ခန်ဟာလည်းအိန္ဒိယနိုင်ငံသားတူဖြစ်တယ်လို့သူ့ရဲ့ဇနီးကပြောပါတယ်။ဟာနစ်ခန်ဟာနိုင်ငံသားများစာရင်းမှာသူ့နာမည်ပါမလာတော့ကိုတွေ့ရတဲ့နောက်အစားအသောက်ပြက်လာတယ်လို့ကိုယ်ကောင်းလည်းမအိပ်နိုင်မင်းနဲ့ရဲတွေလာဖမ်းပြီးအချုပ်ထဲမှာနှိပ်စက်ညှဉ်းပန်းတော့မယ်ဆိုပြီးဆိုရင်နေခဲ့တယ်လူစင်းနေဖြစ်သူက VOA ကိုပြောပါရယ်လက်ရှိမှာဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်လာတဲ့ဒေသကလူရဲဟာလွန်ခဲ့တဲ့ဆယ်စုနှစ်တွေကတည်းကအိန္ဒိယဘက်ကိုရွှေ့ပြောင်းဝင်ရောက်လာတာပါ1980ခုနှစ်ကအရှေ့ပါကစ္စတန်ဒေသကိုစစ်တပ်ကနိုင်နေမှုတွေလုပ်ခဲ့တဲ့အတွက်ထောင်တောင်းချီတဲ့ဟိန္ဒူနဲ့မွတ်စလင်တွေအိန္ဒိယနိုင်ငံအာသံပြည်နယ်ဘက်ကိုထွက်ပြေးခိုလုံလာခဲ့ကြတာဖြစ်ပါရယ်1980ခုနှစ်တွေမှာတော့အဲ့ဒီရွှေ့ပြောင်းဝင်ရောက်လာသူတွေကဒေသခံတွေရဲ့အလုပ်ကိုင်တွေကိုဝင်လုပြီးတခြားရင်းမြစ်တွေကပါထုတ်ယူကြတဲ့အတွက်ဒေသခံတွေရဲ့လူမှုဘဝတွေအပေါ်ချိန်ချောက်မှုတွေဖြစ်လာတယ်ဆိုပြီးတော့အဲ့ဒီတရားဝင်ရွှေပြောင်းဝင်ရောက်လာသူတွေကိုပြန်မဖို့အာတန်ဌာနတိုင်းရင်းသားတွေကလုံဆော်ခဲ့တာပါ1985ခုနှစ်မှာတော့တရားဝင်ဝင်ရောက်လာသူတွေကိုနေရပြန်ဖို့အာတန်သဘောတူညီမှု MOS ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကနေအာတန်ဒေသထဲကို1983ခုနှစ်မတ်လ24ရက်နေ့နောက်ပိုင်းဝင်ရောက်လာသူတွေကိုတရားဝင်ရွှေပြောင်းဒုက္ခသည်တွေအဖြစ် MOS မှာသတ်မှတ်ပြဋ္ဌာန်းခဲ့တာဖြစ်ပါတယ်
စစ်တွင်းတောင်ကိုရီးယားမြို့သမီးတွေကိုဂျပန်စစ်တပ်ကလိင်ချုံဖြစ်အသုံးပြုခဲ့တဲ့ကိစ္စနဲ့ပတ်သက်လို့တောင်ကိုရီးယားနိုင်ငံကနောက်ထပ်တောင်းဆိုနေရတယ်ကိုဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေးကထပ်မံပယ်ချလိုက်ပါတယ်။နိုင်ငံကြားသဘောတူညီချက်ကိုပြန်လည်တုံ့တက်ဖို့တောင်ကိုရီးယားကကြိုးပမ်းနေတဲ့ပေါ်ဂျပန်ဝန်ကြီးချုပ်ကဒီနေ့ပဲလူစုရှင်ကြားမှတ်ချက်ပေးတုံ့ပြန်လိုက်တာပါ။သဘောတူညီချက်ဟာနိုင်ငံကြားကတိကဝတ်ဖြစ်သလိုနိုင်ငံကကျင့်ဝတ်ရာဆောင်ထည့်ရမယ့်ကတိဖြစ်ကြောင်းနဲ့တစ်ပတ်သက်တောင်းဆိုမှုတွေကိုဂျပန်နိုင်ငံအနေနဲ့လက်ခံနိုင်မှာမဟုတ်ကြောင်းဝန်ကြီးချုပ်အာဘေးကပြောဆိုလိုက်တာဖြစ်ပါတယ်။လိင်ချုံဖြစ်အသုံးချခံရသူတူကိုတော်ရောက်တွေ့ဆုံခဲ့တဲ့တောင်ကိုရီးယားသမ္မတမူချင်းကတော့သဘောတူညီချက်ဟာအကြီးအကျယ်အားနည်းချက်တွေရှိနေတဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားတာပါ။ဒုတိယကမ္ဘာစစ်အတွင်းဂျပန်စစ်တပ်ကဖွင့်လှစ်ထားခဲ့တဲ့ပြည်ထောင်စုရုံးမှာကိုရီးယားမျိုးသမီးအများစုပါဝင်လိင်ချိုဖြစ်ခိုင်းစေခံခဲ့ရသူတွေရဲ့အမြင်သဘောထားတွေကိုသဘောတူညီချက်ထဲမှာထည့်သွင်းဖို့ပြက်ကွက်ခဲ့ကြောင်းလည်းတောင်ကိုရီးယားသမ္မတကပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဒီသတင်းပတ်အစောပိုင်းမှာတောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးဌာနကလက်ရှိသဘောတူညီချက်ကိုမေးခွန်းထုတ်စင်ခေါ်ဖို့မရှိတဲ့အကြောင်းကြေညာထားတာပါ။လက်ရှိသဘောတူညီချက်အရ1910ပြည်နှစ်ကနေ1945ခုနှစ်အတွင်းကိုရီးယားကျွန်းဆွယ်ကိုဂျပန်နိုင်ငံကကျူးကျော်အုပ်ချုပ်ခဲ့စမှာဂျပန်တပ်ဖွဲ့ရဲ့ရက်စက်ချင်းချုပ်တဲ့လူရဲတွေအတွက်ဂျပန်ဝန်ကြီးချုပ်ကတောင်းပန်မှုနဲ့ထိခိုက်ဒဏ်ရာသူတွေအတွက်အကူအညီပေးဖို့ရန်ပုံငွေဖြင့်ဒေါ်လာ၈သန်းပေးရရေးလဲဂျပန်နိုင်ငံကသဘောတူထားတာဖြစ်ပါတယ်။တောင်ကိုရီးယားဆူရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးအဖွဲ့တစ်ခုကတော့ထိခိုက်ဒဏ်ရာခဲ့ရသူတွေရဲ့ဥပဒေကြောင်းအရတောင်းဆိုချက်တွေမရရှိတဲ့အတွက်လိင်ချုံဖြင့်အသုံးချခံခဲ့ရတဲ့အမျိုးသမီးတွေကိစ္စအခြေခံကြကြဖြစ်ရှင်းလို့မရနိုင်ပဲဖြစ်နေရတယ်ဆိုပြီးကောက်ချက်ချပြောဆိုထားပါတယ်။
လူသေးစေလောက်တဲ့ရင်မတော်တဆမှုတွေဟာလူဦးတဦးချင်းစီအတွက်တမကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကလည်းထိခိုက်စေတယ်လို့ကမ္ဘာပံကနောက်ဆုံးထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာမှာဖော်ပြပါရယ်လမကြီးရဲ့ဘေကင်လုံခြုံရေးကိုစုံစမ်းစစ်ဆေးမှုတွေလုပ်မယ်ဆိုရင်ဝင်ငွေအလဲအလတ်နဲ့ဝင်ငွေနဲ့အစ်စ်မှရှိတဲ့နိုင်ငံတွေရဲ့ဝင်ငွေတွေတိုးလာစေမယ်လို့လေလာမှုမှာဆိုထားပါရယ်ရင်မတော်တဆမှုကြောင့်ကမ္ဘာသွန်းတည်ဆုံခဲ့တဲ့လူပေါင်းတစ်သမ25တန်းထက်က60ရာခိုင်နှုန်းဟာဖွံ့ဖြိုးဆဲနိုင်ငံတွေကဖြစ်တယ်လို့ဆိုပါရယ်
နောက်ဆုံးရသတင်းတွေကိုကိုအောင်လုံးနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်မြန်မာစစ်တပ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေကိုတပ်ဖြတ်ခဲ့တယ်လို့ဝန်ခံပြောကြားခဲ့တာဟာအရေးပါတဲ့ခြေလှမ်းဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားလိုက်ပါတယ်ကြာသာပတင်းတွေတုန်းကရန်ကုန်မြို့မြန်မာသတင်းပညာသိပ္ပံမှာကျင်းပတဲ့မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်နှင့်ဒီမိုကရေစီအကူအပြောင်းမှာသတင်းသမားများရဲ့အခွင့်အာဏာနဲ့ပတ်သက်တဲ့ဆွေးနွေးပွဲမှာအမေရိကန်သံအမတ်ကြီးစကော့မတ်ဆဲကတဲ့နောက်တို့ရဲ့အမေကိုတုတ်ပြန်ခဲ့တာဖြစ်ပါတယ်ဒီအကြောင်းမိုက်အင်ဂျင်နိုင်ကဆက်ပြီးပြောပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံမွတ်စလင်၁၀ဦးတပ်ဖြတ်ခံရမှုမှာလုံခြုံရေးတပ်တွေပါဝင်နေတယ်လို့တပ်မတော်ကဝန်ခံထုတ်ဖော်ပြောကြားလိုက်တဲ့အပေါ်မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcel ကကြိုဆိုလိုက်ပါတယ
် The military's acknowledgement that security forces were involved in the killing is an important step
ရခိုင်၁၀ဦးကိုတပ်ဖြတ်ခဲ့တဲ့အမှုမှာလုံခြုံရေးတပ်တွေပါဝင်ပတ်သက်ခဲ့တယ်လို့မြန်မာစစ်တပ်ကနေပြီးတော့ဝန်ခံပြောဆိုမှုဟာအရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ပါတယ်
။ဒါအပြင်ဒီလိုတာဝန်ယူမှုမျိုးကနေပြစ်မှုကျူးလွန်မှုတွေအတွက်တာဝန်ခံမှုအထိဖြစ်လာဖို့အမေရိကန်ဘက်ကမျှော်လင့်ကြောင်းသံမတ်ကြီး Marcel ကပြောပါတယ
်။ We hope it is followed up by more transparency and by holding those responsible
အခုလိုမျိုးတာဝန်ယူမှုတာဝန်ခံမှုမျိုးနဲ့ဆက်ပြီးတော့လှုပ်ဆောင်ခြင်းအပြင်ပို့ပြီးတော့ပွင့်လင်းမြင်သာမှုတွေဆက်ပြီးတော့ဖြစ်လာလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ်။
ရခိုင်ပြည်နယ်မောင်းတော်မြို့နယ်အင်းဒင်ကျေးရွာတုတ်တံမှာတွေ့ရှိတဲ့ရုပ်အလောင်းတွေဟာရခိုင်ရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ခဲ့တဲ့မွတ်စလင်အကြမ်းဖက်၁၀ဦးဖြစ်တယ်လို့စုံစမ်းတွေ့ရှိခဲ့ကြောင်းဇန်နဝါရီလ၁၀ရက်နေ့ရက်စွဲနဲ့တပ်မတော်ကသတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေနဲ့ပတ်သက်လို့မြန်မာစစ်တပ်ဘက်ကသူတို့တပ်ဖွဲ့ဝင်တွေပြစ်မှုကျူးလွန်ခဲ့ကြောင်းအခုလိုထုတ်ဖော်ဝန်ခံတာဟာအတော်လေးကိုရှားပါတဲ့ဖြစ်ရပ်ပါ။ဒါပေမဲ့လည်းဒေသခံမွတ်စလင်၆သိန်းခွဲကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့အခြေအနေမှာအင်းဒင်ကျေးရွာရုပ်အလောင်းကိစ္စထက်ပိုပြီးကြီးမားကျယ်ပြန့်တဲ့လူခွင့်ရေးချိုးဖောက်မှုတွေရှိနေကြောင်းနဲ့လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေရှိဖို့လိုအပ်နေကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာညွှန်ကြားရေးမှူး Phil Robinson ကပြောပါတယ်
we see what has happened in Indian is literally the tip of the iceberg
အင်းဒင်မှာဘာတွေဖြစ်ခဲ့တယ်လဲဆိုတာကျွန်တော်တို့မြင်ရသလောက်ဆိုရင်ဖုံးကွယ်ထားတဲ့ပြဿနာအကြီးကြီးတွေကအသေးအမွှားလေးတစ်ခုလို့ပြောရမှာပါမဖြစ်မနေရှာဖွေဖို့ထုတ်စွန့်စားရမယ့်အငင်းပန်းနှိမ့်ဆက်မှုတွေအများအပြားရှိနေပါတယ်။ဒါကိုမြန်မာအစိုးရဒါမှမဟုတ်စစ်တပ်ဘက်ကအမှန်တကယ်လုပ်ပါမလားဆိုတာကျွန်တော်တို့တန်တရားရှိနေပါတယ်။ဒါကြောင့်လည်းနိုင်ငံတကာစုံစမ်းစစ်ဆေးမှုတွေလုပ်ဖို့ကျွန်တော်တို့ဆက်ပြီးတောင်းဆိုနေတာဖြစ်ပါတယ်။
အင်းတင်ကျင်းရွာရုပ်အလောင်းတွေတွေ့ရှိခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့ဇန်နဝါရီလ10ရက်နေ့ကထုတ်ပြန်တဲ့တက်မတော်ရဲ့ကြေညာချက်မှာ2019ခုနှစ်စက်တင်ဘာလ10ရက်နေ့ကနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းဖမ်းဆီးရမိထားတဲ့အကြမ်းဖက်သမား10ယောက်ကိုစစ်ဆေးမေးမြန်းပြီးနောက်တစ်နေ့မှာပဲတုတ်တံကိုခေါ်ဆောင်သွားရမှာအကြမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းကတည်ဆုံခဲ့ရသူဒေသခံတအုပ်အတွက်လက်စားချေတုံ့ပြန်ကြီးနေကြတဲ့မိသားစုဝင်2ဦးအပါအဝင်ရွာသား3ဦးနဲ့အတူလုံခြုံရေးတပ်ဖွဲ့ဝင်တွေကတပ်ဖြတ်ကျူးလွန်ခဲ့တာကိုစုံစမ်းတွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်ရှင့်
မိုင်းချင်းနိုင်တင်ပြခဲ့တာပါတစ်ဆက်ထဲမှာပဲရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာပြည်ထနာအတွက်မြန်မာနိုင်ငံအယက်သားအစိုးရအနေနဲ့လည်းဒစိမ့်တပိုင်းအဖြစ်တာဝန်ရှိတယ်လို့ Amnesty International နိုင်ငံတကာလူငင်ချမ်းသာခွင့်အဖွဲ့ကြီးကပြောကြားလိုက်ပါတယ်။မောင်တော်မြို့နယ်အင်းတင်ကျေးရွာမှာလူသက်မှုကျူးလွန်ခဲ့တဲ့ဆိုတာကိုမြန်မာစစ်တပ်ကဝန်ခံပြောကြားခဲ့ပြီးတဲ့နောက် VOA ဘင်္ဂလားဌာနနဲ့ပြုလုပ်တဲ့မင်းမြန်ကန်းမှာ AI အဖွဲ့ရဲ့အကြီးတန်းအကြံပေးမက်သျူးဝဲလ်စ်ကပြောကြားလိုက်တာဖြစ်ပါတယ်ဒီအကြောင်းကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေအပေါ်မြန်မာစစ်တပ်ကအကြမ်းဖက်မှုတွေနဲ့လိင်ပိုင်းဆိုင်ရာကျူးလွန်မှုတွေလှုပ်ဆောင်နေတယ်လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကဆွဆွဲပြောဆိုနေပေမဲ့လည်းမြန်မာစစ်တပ်ကတော့သူတို့အနေနဲ့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိကြောင်းတောက်လျှောက်ညှင်းဆိုလာခဲ့တာပါဒါပေမဲ့ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့မှာတော့မောင်တော်မြို့နယ်အင်းတင်ကျေးရွာမှာတွေ့ရှိခဲ့တဲ့အလောင်းဆယ်လောင်းဟာတမရော်ကဖမ်းဆီးထားတဲ့အကြမ်းဖက်သမားတွေဖြစ်ကြပြီးလုံခြုံရေးအခြေအနေရရဲတပ်ဖွဲ့လက်ကိုမလွှဲပြောင်းနိုင်ပဲတပ်ဖြတ်မြုံနယ်ငယ်ချင်းဖြစ်ကြောင်းတမရော်ကာကွယ်ရေးဦးစီးချုပ်ယုံကကြေညာချက်ထုတ်ပြန်လိုက်ပါတယ်အခုလိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်နိုင်ဖို့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့လိုလွတ်လပ်တဲ့တရားအဖွဲ့တွေရခိုင်ပြည်နယ်အတွင်းသားရောက်စုံစမ်းခွင့်ပြုဖို့ဇန်နဝါရီလ10ရက်နေ့မှာပဲတောင်းဆိုလိုက်တဲ့ Amnesty International လူ့အခွင့်အရေးအဖွဲ့ကပဋိပက္ခဆိုင်ရာအကြီးတန်းအကြံပေး Matthew Wells ကိုVOA ဘင်္ဂလားဌာနကဆက်သွယ်မေးမြန်းရမှာသူကအခုလိုတုံ့ပြန်ခဲ့ပါတယ
် You know up to now the civilian authorities have often issued statements that have been deeply concerning that have
ရခိုင်ပြည်နယ်တွင်းကအကြမ်းဖက်တပ်ဖြတ်မှုတွေနဲ့အခွင့်အရေးချိုးဖောက်မှုတွေဖြစ်ပေါ်နေတယ်ဆိုတဲ့သတင်းတွေကိုမြန်မာနိုင်ငံကအရက်သားစုရဟာညှင်းဆိုနေတာဒါမှမဟုတ်မယုံသင်္ကသဘောမျိုးနဲ့တုံ့ပြန်ပြောဆိုနေတာတွေအခုချိန်ထိလောက်ခဲ့တာပါနောက်ပြီးတော့စာနာမှုအကူအညီပေးရေးအဖွဲ့တွေကိုလည်းရခိုင်ပြည်နယ်တွင်းကိုဝင်ရောက်ခွင့်ပြုဖို့ညှင်းဆုံနေတော့မှာအဲဒါကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိနေကြသေးတဲ့ရိုဟင်ဂျာတွေအတွက်အခြေအနေတွေဟာပိုပြီးတော့ဆိုးရွားသွားစေပါတယ်လူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းတောက်တွေကိုလည်းဝင်ရောက်ခွင့်မပြုသေးပါဘူးအဲဒါကြောင့်အဲ့ဒီမှာဘာတွေဖြစ်နေတယ်ဆိုတာကိုစုံစမ်းစစ်ဆေးဖို့ပိုပြီးတော့အခက်တွေ့စေပါတယ်အခုလိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုတွေလှုပ်ဆောင်နေတဲ့စစ်တပ်ကိုထိန်းချုပ်နိုင်တာမရှိဘူးဆိုတာကြောင့်အရသာဆိုးရွားဟာလည်းပြဿနာရဲ့ဒစိမ့်တစ်ပိုင်းဖြစ်နေပါတယ်
ဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရအကြားသဘောတူလက်မှတ်ရေးထိုးထားတဲ့ MOU နားလည်မှုစာချုပ်လွှာအရဘင်္ဂလားဒေ့ရှ်ဘက်မှရောက်နေကြတဲ့ဒုက္ခသည်တွေကိုဇန်နဝါရီလ23ရက်နေ့ကစပြီးပြန်လည်ပို့ဆောင်တဲ့အစီအစဉ်တွေစတင်ကြဖို့ရှိနေတာမှာလက်ရှိအခြေအနေတွေအရပြန်ပို့ရေးအစီအစဉ်ပေါ် AI အနေနဲ့ဘလောက်အထိမျှော်လင့်ချက်ထားရှိပါသလဲလို့မေးတာမှာတော့
When I've spoken with Rohingya refugees in Bangladesh you know they need to see a lot of things change before
ကျွန်တော်ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုမေးကြည့်တဲ့အခါမှာသူတို့ဘက်ကပြောတာကသူတို့အနေနဲ့ယုံကြည်စိတ်ချစွာအိမ်ပြန်နိုင်ရေးပြောင်းလဲမှုတွေဖြစ်ပေါ်ဖို့အများကြီးလိုအပ်နေသေးတယ်လို့ဆိုပါတယ်ရိုဟင်ဂျာတွေပေါ်မှာနက်နက်ရှိုင်းရှိုင်းစနစ်တကျအခွင့်အရေးချိုးဖောက်မှုတွေမှာအစိုးရကိုယ်တိုင်ပါဝင်နေတယ်ဆိုတဲ့ယုံကြည်မှုတွေလည်းရှိနေပါတယ်ဒါဟာကျွန်တော်တို့ရဲ့အမြင်နဲ့ပြောမယ်ဆိုရင်တော့နိုင်ငံတကာဥပဒေအရ apartheid လို့ခေါ်တဲ့အသားအရောင်ခွဲခြားဆက်ဆံတဲ့သဘောတည်ရောက်နေပါတယ်အဲ့ဒီစနစ်ကြီးတစ်ခုလုံးကိုဖျက်ဆီးပစ်လိုက်ဖို့လိုအပ်ပါတယ်။အဲ့ဒီထဲမှာရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်တိမှတ်ပြုတာအပါအဝင်အခြေခံလိုအပ်ချက်တွေဖြစ်တဲ့ကျန်းမာရေးစောင့်ရှောက်မှုပညာသင်ကြားခွင့်စတဲ့အခွင့်အရေးတွေအပြည့်အဝရပိုင်ခွင့်ပေးတာလည်းပေါ်ဝင်ပါတယ
်။ဒုက္ခသည်တွေမြန်မာနိုင်ငံဘက်ကိုယုံကြည်မှုအပြည့်အဝနဲ့ပြန်နိုင်ရေးနဲ့တည်ငြိမ်တဲ့အခြေအနေတွေအောက်မှာနေထိုင်နိုင်ရေးတို့အတွက် AI အနေနဲ့တခြားနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိပါသလားလို့မေးတဲ့အခါ Matthew Wells ကအခုလိုဖြေကြားခဲ့ပါတယ်။
We had Amnesty our investigations into the crimes that were committed remain
ကျွန်တော်ဖွင့်တဲ့တခြားလူခွင့်ရေးအဖွဲ့အစည်းတွေအနေနဲ့ပြစ်မှုကျူးလွန်မှုမှာပါဝင်ပတ်သက်နေတဲ့ဆိုတော့တပ်သားတွေအရာရှိတွေတာဝန်ခံမှုရှိရေးကိစ္စကိုဖိအားပေးဆောင်ရွက်နေပါတယ်အဲ့ဒီလိုလုံးဝလည်းဒီအကြမ်းဖက်မှုတန်တရာလဲနေတာကိုရပ်ဆိုင်းနိုင်မှာပါ
တမတော်အနေနဲ့ဒီကိစ္စမှာတာဝန်ရှိသူတွေဟာဘယ်သူတွေဖြစ်တယ်ဆိုတာကိုသတင်းထုတ်ပြန်ခြင်းမရှိသေးသလိုရှေ့ဆက်ဘယ်လိုဆောင်ရွက်သွားမယ်ဆိုတာကိုလည်းတမတော်ဘက်ကရောအစိုးရဘက်ကပါသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူးခင်ဗျာ
ဒီကပ်ပြီး
ယ်မောင်တော်မြို့နယ်အတွင်းအင်းဒင်ကျေးရွာမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလူကြီးအဖွဲ့ဝင်တွေနဲ့ဒေသခံကျေးရွာသားတို့ကတပ်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလူကြီးရဲ့တပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရွေးကြကျေးရွာသား 6,800 ထက်မနည်းတပ်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထားဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါ။စစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တပ်ဖြတ်မှုတွေဟာပြပြပြောင်းလဲရေးလုပ်နေတဲ့နိုင်ငံတကာနိုင်ငံအတွက်ဘလောက်ထိတက်ရောက်ထိခိုက်သွားနိုင်ပါသလဲဒီအကြောင်းလာမဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးကြင်ကြသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်ကိုအမြင်ကိုဆွေးနွေးလို့တာကိုမိကုံးတွေကိုစာနဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-555လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်စနေညတိုက်ရိုက်လင်လိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ရရှင်တွေကိုထပ်မံဖိတ်ခေါ်ပါစေ VOA မြန်မာပိုင်းကတိုက်ရိုက်လင်လိုင်းဆွေးနွေးခန်းကိုအင်္ဂါနဲ့စနေညတွေမှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်အခုတော့ကရင်နီလူငယ်9ဦးအမှုတရားရုံးဆုံးဖြတ်ချက်ကိုတလဲကြည့်ကြရအောင်ပါရှင်KNPP တပ်ဖွဲ့ဝင်3ဦးနဲ့အရက်သား2ဦးအသက်ခံရတဲ့ကိစ္စအပေါ်ကန့်ကွက်ဆန္ဒပြခဲ့လို့ဖမ်းဆီးခံထားရတဲ့ကြားပြည်နယ်ကတမကအဖွဲ့ဝင်စုစုပေါင်း5ဦးကိုဒီကနေ့လွိုင်ကောမြို့နယ်တရားရုံးကနေစစ်ဆေးပြီးတရားစီရင်ချက်ချမှတ်ခဲ့ပါတယ်တရားရုံးကနေငွေဒဏ် 3,000 ပြည်ဒဏ်ချမှတ်ခဲ့ပေမဲ့လည်းဒဏ်ငွေမဆောင်တဲ့အတွက်ထောင်ဒဏ်ရက်20ကြာခံခဲ့တယ်လို့တရားရုံးမှာတက်ရောက်နားထောင်သူတွေကပြောပါတယ်ဂျင်းဒီတမကအဖွဲ့ဝင်5ဦးအဖမ်းစည်းကံတရားစွဲဆိုခံရတဲ့အပေါ်အမြန်ဆုံးပြန်လွတ်ပေးဖို့ကီအန်ဒီလက်နက်ကင်အဖွဲ့တွေကနေတောင်းဆိုခဲ့တယ်လို့တရားမျှတမှုမဖော်ဆောင်နိုင်တဲ့အခြေအနေကြောင့်ကြားပြည်နယ်လွှတ်တော်ရေးရအရက်ဘက်ကိုယ်စားလှယ်၄ဦးဆန္ဒပြနှုတ်ထွက်ခဲ့ပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါကရင်လူမျိုးသားတိုးသက်ရေးပါတီ KMPP စစ်ဖွဲ့ဝင်3ဦးနဲ့အရသာသူအသက်ခံရမှုနဲ့ပတ်သက်ပြီးဇာနာဘော်ရုံးမှုနဲ့တရားစွဲဆိုခံရတဲ့ကရင်နေတမကဖွဲ့ဝင်5ဦးကိုဒီကနေ့မှာကယားပြည်နယ်လွိုင်ကုံမြို့နယ်တရားရုံးမှာအမိတ်စီရင်ချက်ချလိုက်ပြီလို့ကရင်မျိုးသားပါတီဥက္ကဋ္ဌခွန်ပီထူးကခုလိုပြောပါတယ
်ဘုမဖက်ကူအတိုင်းပေါ်တော့24နာရီအကြိမ်တောင်သာဆက်ရှိနေတဲ့အဖြစ်ကြောင့်ပေါ့နော်ဘုမအဆက်ကူနဲ့တရားစွဲပြီးမှပေါ့နော်အမိတ်ချတာအတောင်ကြီး3000ဆောက်ခဲ့တယ်တမက်ညီတွေကသူတို့တောင်းဆိုဆန္ဒပြတာကအမှန်ပါတဲ့ဖြစ်တဲ့အတွက်အတောင်ကြီးလက်မခံနိုင်ဘူးအတောင်ကြီးမဆောင်တဲ့ပြည်ခေါင်းဆောင်ရဲ့လက်ထက်ကူပဲအသက်ခံနေပါလိမ့်မယ်
ပြည်ထောင်စီရင်ချက်ချမှတ်ခံရတဲ့ကရင်နီသမဂ္ဂဖွဲ့ဝင်5ဦးဟာမိသားစုဝင်တွေနဲ့သွေးခွေးမရသေးတဲ့အခြေအနေမှာရှိနေတယ်လို့ရှေ့ဆက်အယူခံဝင်မဝင်ကတော့မပြောနိုင်သေးကြောင်းကရမ်းမျိုးဆက်သက်ဖွဲ့ခေါင်းဆောင်ခွန်တန်းကခုလိုပြောပါတယ
်။မိသားစုနဲ့သွေးခွေးပေးမယ်ဆိုရင်သွေးခွေးမပေးတော့အခုထောင်ထဲပဲပြင်ဆင်ဒီမှာထောင်ဝင်ဝါမှာနည်းရေးရေးရေးရှင်းနေတယ်။နောက်ဆက်တဲ့ငွေတွေနဲ့မိသားစုတွေကအမထောင်ကတော့ပိတ်သွားပြီးမှရေးနေတယ်လို့ဒီကိစ္စကတော့အယူခံတော့ဝင်ဖို့လို့မရှိတော့ဘူး။ဒါပေမဲ့ပြည်သားလမ်းကျတော့တွေတို့မိသားစုတွေနဲ့သွေးခွေးရဆိုတော့လေ
ကြရပြည်နယ်ကျောင်းသားသမဂ္ဂဖွဲ့၊ဒရင်နီပြည်တောင်သူလယ်ထမသမဂ္ဂဖွဲ့၊လူငယ်များသမဂ္ဂဖွဲ့ဝင်5ဦးဟာဒီဇင်ဘာ20ရက်နေ့ကကြရပြည်နယ်ရှားတော်မြို့နယ်ကရင်လူမျိုးသားတိုးသက်ရေးပါတီ KMPP ဖွဲ့ဝင်3ဦးနဲ့အရသာ2ဦးကိုမြန်မာတပ်မတော်ကနေတပ်လိုက်တန်နဲ့ပတ်သက်ပြီးဒီဇင်ဘာ22ရက်နေ့ကဆန္ဒပြခဲ့မှုမှာဥဆောင်သူတွေဖြစ်ဖမ်းဆီးခံရပြီးဒီကနေ့မှာပြည်စံချမှတ်ခံရတာလည်းဖြစ်ပါတယ်အဖမ်းစည်းခံကရင်နီသမဂ္ဂဖွဲ့ဝင်5ဦးကိုတရားစွဲဆိုရာကနေကျွင်းချက်မရှိအ мян ဆုံးနှုတ်ပေးဖို့လက်နက်ကငြိမ်းရန်ရဲဖွဲ့တွေဖြစ်တဲ့ကရမ်းပြည်တပ်ပါတီနဲ့ကလာလာသကောကရင်နီပြည်လူမျိုးပေါင်းစုံပြည်သူလူမျိုးရေးသားဦးလို့ကနေဒီကနေ့မှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တယ်လို့ကရမ်းပြည်တပ်ပါတီဗဟုကော်မတီဝင်ဦးစိုးနိုင်ကပြောပါတယ်
ခံခံရတဲ့9ရောက်ကဆန္ဒပြတာပေါ့လေဒီသူတို့အတွက်နိမ့်နာမရှိကောင်းပေါ့လေကျွန်တော်တို့ဝိုင်းဝန်းတော့တာမဆုံးချင်းချင်းချင်းများဆုံးလူတွေကိုအားတောင်းဆိုရတာဗျဒီမှာတိတိပြင်းနေဆိုရင်ဒီဒေတာတွင်လည်းစုရင်ချချမှုတွေလူများလာနိုင်တယ်ပေါ့လေ
ကရင်လူမျိုးသားတိုးသက်ရေးပါတီ KMPP ဖွဲ့ဝင်3ဦးနဲ့အရသာသူအသက်ခံရမှုနဲ့ပတ်သက်ပြီးဆန္ဒဖော်ထုတ်တဲ့လူငယ်9ဦးကိုတရားစွဲဆိုဖမ်းဆီးခံရမှုအပေါ်တရားမျှသစွာမဖော်ဆောင်နိုင်တဲ့ကြားပြည်နယ်ဆိုရွက်ကိုယုံကြည်မရှိလို့ဗုဒ္ဓဦးနေတုန်းကလွှတ်တော်အရပ်ပတ်ကုသလဲ၄ဦးနှုတ်ထွက်စာတင်ထားတဲ့ဖြစ်စဉ်တွေလည်းဖြစ်ပွားခဲ့ပါတယ်။ဒီအချိန်လေးကိုကိုရနှုတ်ထွက်ခဲ့တဲ့ကြားပြည်နယ်လွှတ်တော်တိုင်စာပြစ်စာလိတ်လာစမ်းစစ်ရေးကော်မတီဝင်ခူတူးရွယ်ကခုလိုပြောပါတယ
်။အမတရားကိုလူငယ်တွေနဲ့တူဖော်ထုတ်ရမယ့်အစားပေါ့။အဲ့ဒီအမတရားကိုဖော်ထုတ်နေတဲ့လူတွေလည်း တရားဆွဲတယ်လူတမကိုကျွလုံနေတဲ့လူတွေကတော့သူတို့အားလဲမချီရမကရဒီနေဆွဲရနေတဲ့တရားဥပဒေစုံမမှုရရှိအောင်တွေးကြောင်နေတဲ့သူတွေကိုပတ်ပုတ်ကူညီနဲ့အစားကူညီမှုကလည်းပြည့်ကွက်တယ်တရားဥပဒေစုံမမှုကိုပေါ်ဆောင်နေမှာပြည့်ကွက်တဲ့ကျွန်တော်အနေနဲ့အားမလို့အားမရဖြစ်တဲ့ဒီရေးရကွန်မတီကိုလည်းကျွန်တော်နောက်ထပ်လိုက်ကြည့်ပြတယ်
KMBB သဖွဲ့ဝင်3ဦးနဲ့ရသားသူသိဆုံးမှုနဲ့ပတ်သက်လို့မြမတမတော်ကလည်းစစ်စစ်နေဆဲဖြစ်ပြီးဘယ်လိုရည်ယူကြံကြွယ်မလဲဆိုတာကိုတော့မသိရှိသေးဘူးလို့ KMBB လွိုက်ကော်ဆက်ဆံရေးယုံတာဝန်ခံကပြောပါတယ် KMBB ဟာမြမဆိုးရနဲ့ NC လက်မှတ်မရေးသူနိုင်သေးတဲ့ UNSC ကိုညညတော်တိုင်းသားလူမျိုးများဖက်ဒရယ်ကောင်စီဖွဲ့ဝင်ဖြစ်တယ်လို့အခုလိုဖြစ်ပေါ်ခဲ့တဲ့ပြဿနာကြောင့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟတာဖြစ်စေနိုင်တယ်လို့လည်း UNSC ခေါင်းဆောင်တွေကလည်းသုံးသပ်ထားပါတယ်ခင်ဗျာ
မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်နေတဲ့တောက်ကြနေညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 7ဂျိုဒူကနေဖန်ယူကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာမှာဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့တရင်အချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတအင်ပီရိုမှာလူမှုကြီးကြပ်ရေးကိစ္စအတွက်ဆွေးနွေးနေတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဟေတီနဲ့အာဖရိကတိုက်နိုင်ငံတွေကိုချိုးချိုးနဲ့နဲ့တုံတုံပြောဆိုလိုက်တဲ့ပေါ်တုံ့ပြန်မှုတွေထွက်ပေါ်လာပါတယ်။မစင်တွင်နဲ့ခိုင်နိုင်တုံတုံခဲ့တဲ့အတွက်ဆွေးနွေးဝတ်တက်ရောက်လာတဲ့လွတ်တော်ကိုယ်စားလှယ်တွေလည်းမြင်သက်မိခဲ့တဲ့အထိပါ။သမ္မတရဲ့မချန်နဲ့ပတ်သက်ပြီးအာဖရိကသမ္မတကစိုးရိမ်ကြောင်းပြောလိုက်ပါတယ်။ဒေါ်အာဖရိကအာဏာရပါတီ ANC ကလည်းသမ္မတထရန့်ရဲ့မှတ်ချက်ဆော်ဟာရောက်ကြောင်းပြောဆိုလိုက်သလိုဟေတီနိုင်ငံကလည်းအမေရိကန်တာဝန်ရှိသူတူကိုဆင့်ခေါ်ပြီးဖြည့်ရှင်းဖို့တောင်းဆိုခဲ့ပါတယ်။ဤနိုင်ငံနဲ့ရရှိထားတဲ့ nuclear war to စာချုပ်နောက်ပိုင်းဆိုင်းငံ့ထားတဲ့အရေးယူတန်ခတ်ပိတ်ဆို့မှုတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်မကြခင်ပြန်လည်ချမှတ်လိုက်မယ်လို့သတင်းတွေကဖော်ပြနေကြပါတယ်။2015ခုနှစ်ကနိုင်ငံတကာသဘောတူညီချက်ကိုဤနိုင်ငံဘက်ကလက်နာမှုရှိမရှိဆိုတာကိုရပ်ပေါင်း90ပြည်လွှတ်တော်ကိုတင်ပြတာဖြစ်ပြီးဒီနေ့တောက်ချန်နေ့မှာသမ္မတထရန့်ကထပ်မံတင်ပြရမှာလည်းဖြစ်ပါတယ်။မြန်မာနိုင်ငံကိုရရှိနေတဲ့ဂျပန်နိုင်ငံချာယွင်ကြီးထာရိုကွန်ကပြစ်ကတ်တွေကျုံခဲ့ရတဲ့ရခိုင်ပြည်နယ်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုယ်စဘောနဲ့ကိုနေရရင်အနေနဲ့ကင်းကင်းနဲ့ပြန်နိုင်အောင်စီစဉ်ဖို့မြန်မာဆိုရကိုတိုက်တွန်းလိုက်သလိုဂျပန်ဆိုရကလည်းနေရပြန်ရေးစီစဉ်တွေအတွက်အမေရိကန်ဒေါ်လာ3သန်းအကူအညီပေးဖို့ကြေညာလိုက်ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ကြားဒုက္ခသည်တွေနေရပြန်ရေးသဘောတူညီချက်အရအမြန်ဆုံးအကောင့်ထဲပို့နိုင်အောင်ရည်ရွယ်ပြီးအကူအညီပေးရသွားမှာဖြစ်တဲ့အကြောင်းဂျပန်နိုင်ငံချာယွင်ကြီးဌာနကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။
တရင်ချင်းချုပ်ကိုကိုအောင်လုံးပြောပြပေးခဲ့တာပါဒီညနေအစည်းအဝေးထုတ်လုပ်ရေးမှုကကိုညာဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Natural Kelly ဖြစ်ပါတယ်ကျမရှာဖောင်ပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ပေးသွားတာပါည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington.